စင်ကာပူနိုင်ငံမှာတော့အစိုးရဝန်ကြီးဟောင်းတအူးကိုဒေါ်လာ3သိန်းကျော်တန်ဖိုးရှိတဲ့လက်ဆောင်ပဏာတွေကိုမလျော်မကန်လက်ခံမှုနောက်တရားစီရင်ရေးကိုအနောက်ဆက်ပြုမှုတွေနဲ့ထောင်နဲ့တစ်နှစ်ဒီကနေ့ပဲချမှတ်လိုက်ပါတယ်အစိုးရအုပ်ချုပ်ရေးမှာလက်စားမှုကင်းတဲ့နိုင်ငံတစ်ခုဖြစ်တဲ့ကြော်ကြားတဲ့စင်ကာပူမှာအခုလိုအစိုးရအဖွဲ့ဝန်ကြီးဟောင်းတအူးပြစ်ဒဏ်ချခံရတာကတော့ဒါပ ကြာတာဝန်ခံခဲ့တဲ့ S Insurance ကိုယ်တိုင်ကလည်းမယူသင့်တဲ့လက်ဆောင်ပဏာတွေကိုလက်ခံရယူခဲ့တာနဲ့ဆက်ဆက်ပြီးအမှု၄မှုနောက်တရားစင်ရေးကိုနှောက်ယှက်တဲ့အမှုတမှုနဲ့သူ့မှာအပြစ်ရှိပါတယ်လို့ပြီးခဲ့တဲ့သတင်းပတ်တုန်းကဝန်ခံခဲ့ပါတယ်သူအမှုအတွက်ဒီထောင်နဲ့6လကနေ9လအထိပြစ်ဒဏ်ပေးဖို့တရားစွဲဆိုသူတွေဘက်ကတင်ပြခဲ့တာထက်ပိုပြီးတော့တောင်ပြင်းထန်တဲ့တစ်နှစ်အထိထောင်နဲ့ကိုတရားသူကြီးကချမှတ်ခဲ့တာပါဝန်ကြီးဟောင်းအစ်ရန်ကသူကျူးလွန်တဲ့အမှုတွေရဲ့ဒီကြီးလေးမှုနဲ့အများပြည်သူယုံကြည်မှုပြတ်ပြားအောင်လုပ်ခဲ့တာတွေကိုကြည့်ရင်ထောင်နဲ့6လလောက်နေတယ်မလုံလောက်တာကြောင့်အခုလိုဆင်ရတာဖြစ်တယ်လို့သူ့အမှုကိုစီစဉ်တဲ့တရားသူကြီး Vincent Hong ကပြောပါတယ်ထီရောက်တဲ့အုပ်ချုပ်ရေးစနစ်တရဖြစ်ဖို့မှာဆွေရဌာနတွေအပေါ်လူလူရဲ့ယုံကြည်ကိုးစားမှုကအတိအကျကြတဲ့အခြေခံအုံမြင့်ဖြစ်တဲ့အကြောင်းနဲ့ပြည်သူဝင်တဲ့အုပ်ကအခုလိုစံနှုန်းတွေကိုချိုးဖောက်လိုက်တာကအုပ်ချုပ်ရေးကိုထိခိုက်အောင်လုပ်ရကြတယ်လို့တရားသူကြီးဟွန်းကပြောပါတယ်အဆွေရဝင်တဲ့တွေကိုလစာကောင်းကောင်းပေးတယ်လို့လက်စားမှုကင်းပြီးထီရောက်ခိုင်မာတဲ့အုပ်ချုပ်ရေးစနစ်ရှိတဲ့နိုင်ငံတစ်ခုအဖြစ်ဂုဏ်ယူဝင့်ကြွားလေးရှိတဲ့စင်ကာပူနိုင်ငံမှာအခုဖြစ်ရက်ကလူအများကိုအံ့အားတင်စေခဲ့ပါတယ်ရှင်